တမရော်ကဝိုင်းထားတဲ့ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်ကဆစ်ရှောင်းဒုက္ခသည်တွေခလုံးရနေရပေါရောပြင်ဖုံကြီးကျောင်းမှာအာဏာပိုင်တွေကဒီကနေ့ဝင်ရောက်စစ်ဆေးခဲ့ပြီးတဲ့နောက်အခြေအနေတွေပုံမှန်ပြန်ဖြစ်နေပြီလို့ဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပါတယ်။ရခိုင်တမရော်အေအေနဲ့ဆက်နွယ်သူတွေရှိနိုင်တယ်ဆိုတဲ့တန်ရရနဲ့ဝင်ရောက်ရှာဖွေဖို့ပြီးခဲ့တဲ့ရက်တွေမှာစစ်တပ်ကဝိုင်းထားတဲ့အတွက်လုံခြုံရေးဆိုရင်အကြောင်းဆစ်ရှောင်းတထောင်ကျော်လောက်ကတော့စခန်းကနေထွက်ခွာသွားတယ်လို့လည်းစခန်းတပ်ဝန်ခန့်တွေကပြောပါတယ်။အပြည့်စုံကတော့ဆက်သွဲစုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ပုံနှကျုံမြို့နယ်ပေါက်တော့ပြင်ကျေးရွာကဘုံကြီးကျောင်းမှာခုံလုံနေကြတဲ့စစ်ရှောင်းဒုက္ခသည်တွေထဲမှာရခိုင်လက်နက်ကန်ဖွဲ့အေအေနဲ့ဆက်နွယ်သူရှိမရှိလုံခြုံရေးတပ်ဖွဲ့ဝင်တချို့ပါဝင်အာဏာပိုင်တွေကဝင်ရောက်စစ်ဆေးခဲ့ကြောင်းစစ်ရှောင်းစခန်းကိုရောက်ရှိနေတဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်လက်က VOA ကိုပြောပါတယ်။
ဒီမှာရှိနေဒီဒီပေါ်ပါပြီရေးရရရှိနေဥပါတယ်လာဝကရရှိနေဥပါတယ်နောက်တက်မလော်ကအရာရှိငါဦးရှောက်တော့ပုံးမှာတယ်တက်တော့ကိုဗစ်ကလည်းအင်းညမှာရှိနေဆိုတော့ဝင်ရောက်စစ်စစ်တယ်ဘာမှတော့ဟာမတွေ့ပါဘူးသူတို့ကဒီမှာရှိတယ်ဆေးကုပဲကျောင်းဝင်းထိမှာဒုက္ခသည်တွေရောပြီးတော့နေတယ်အဲ့လိုမျိုးတည်ရတဲ့သဘောရှိတယ်အဲ့ဒါကြောင့်သူတို့မှလည်းအပေါ်ကအမညာလူရတာ
စစ်ဘေးဒုက္ခသည်စခန်းကိုတပ်မတော်ကစစ်ဆေးပြီးဝိုင်းရံသားရကိုဖယ်ရှားပြီးနောက်ပိုင်းမှာစခန်းချင်းတွေပုံမှန်ပြန်ဖြစ်သွားပြီလို့စခန်းတာဝန်ခံဆရာတော်တဘာဝနတိအရှင်ပညာဇောရကအခုလိုမိတ်ကြားပါတယ
်လက်ချိကတော့အေးဆေးသွားပြီလို့ပြောလို့ရတယ်တောင်းရှိမှာကတော့ဘယ်လိုမှရှိတော့ဘူးအမေဒီတောင်းနဲ့၅ဘာလုံး၆ဘာလုံးလောက်ပေါ်မှာရှိတဲ့ရေဒီပေါ်မှာတော့သူရှိနေမယ်။ညောအဲ့စာရင်းကျောင်းတွေမှာသူရှိနေမယ်။အား900လောက်နဲ့အကျောင်းကိုဝိုင်းရံပိတ်ဆို့ထားတာကတော့လုံးပြီးပါပြီ။ဒီမှာစစ်ကြောင်ပြည်သူတွေစိတ်ချမ်းသာသာနဲ့ရွာသေးကိုဝင်ထွက်သွားလာတာလေးပြန်လုံးနေပါပြီ
။တမတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်းမှုဘူမှုချုပ်စွန်မင်းထွန်းကတော့တမတော်ကနေလူအချက်အရစစ်ဆေးမှုတွေလှုပ်ဆောင်တာဖြစ်တယ်လို့ VOA ကပြောဆိုခဲ့ပါတယ်။ပေါက်တော့ပြင်ဘုံကြီးကျောင်းစစ်ဘေးဒုက္ခသည်စခန်းကိုတမနှစ်နှစ်လောက်ခံတပ်ဖွဲ့တွေကနေမနေ့ကတည်းကအင်အားနဲ့ဝိုင်းထားတာကြောင့်တန်ခါတော်တွေစစ်ဘေးရှောင်ပြည်သူတွေအနေနဲ့စိုးရိမ်စိတ်တွေရှိနေခဲ့ကြတာပါမနေ့ကတည်းကတပ်ကနေဘုံကြီးကျောင်းဝင်းကိုဝိုင်းထားတာကြောင့်စိုးရိမ်စိတ်နဲ့စစ်ရှောင်သဆောင်ကျော်စခန်းကနေထပ်မံထွက်ပြေးသိမ်းရှောင်သွားခဲ့တယ်လို့စခန်းတာဝန်ခံဆရာတော်တဘာဝနတိရှင်ပညာဇောရကအခုလိုမှတ်ကြားပါတယ်
ဒုက္ခတွေတချို့ကတော့ကြောက်ပြီးတော့ပြီးနေကြပါပြီ။အေကိုပြီးကြလေတော့မသိဘူးကြ။ဒီမှာပြန်တော့မယ်ဆိုပြီးတော့အချောင်းပြတယ်။ကိုရောဦးများပြန်သလား။တော့တခြားနေရာတစ်ခုများပြီးသလားတော့မသိဘူးကြ။လူကြီးရောကလေးရောပြန်တာတစ်ထောင်ကျော်လောက်ရှိတယ်ဗျ။သူတို့ပြန်တော့လူတော်တော်များများကဒီပိုးရှိနေများတယ်။ခဏောင်းကြီးများတယ်။ပေါင်ပေါင်တော်များတယ
်။သမတော်ကနေပေါက်တော့ပြင်ဘုံကြီးကျောင်းစကန်းတွင်စစ်ဆေးဖို့စူးစမ်းခဲ့ရမှာစကန်းတာဝန်ခံဆရာတော်တွေကနေယူနီဖောင်းနဲ့စစ်ဆေးခွင့်မပေးဘဲအရဝတ်နဲ့သာစစ်ဆေးခွင့်ပြုခဲ့တာကြောင့်စစ်တပ်ဘက်ကမစစ်ဆေးဘဲကျောင်းပတ်လည်ကိုဝိုင်းရံထားလို့ရွာသားထောင်ကျော်ဟာစိုးရိမ်စိတ်နဲ့ထပ်မံထွက်ပြေးတင်းချောင်ကြတာပါလက်ရှိစစ်ရှောင်များစုနေထိုင်တဲ့ပေါက်တော့ပြင်စစ်ရှောင်စကန်းမှာစန္ဒရိခာနေပါလာပြီလို့ဆရာတော်ကမိန့်ပါတယ
်စားဖောင်းနေထိုင်ရေးကတော့လက်ရှိဆန်ရိုက်ခါနေဒီ6တို့ပါတော့အားလုံးက4ရက်စာလောက်တော့ရှိသေးတယ်ဗျအဲ့မဒီ4ရက်နောက်ပိုင်းဟုံးကျတော့မတွေးသေးတာပါလူကြီးရဲ့အစ်တက်ကတော့တစ်ထောင်ကျော်လောက်ပြန်ပြီးနောက်ပိုင်း1600ဝန်းကျင်လောက်တော့ရှိပါသေးတယ
်ပြီးခဲ့တဲ့ဇွန်လ5ရက်နေ့ကပုံတို့ကျုံမြို့နယ်ထဲမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးရဟတ်တောင်ဂန်ဂါပိုးရွှေပြင်ကျက်စာတလဲခနောင်းကြီးစတဲ့ရွာ9ရွာကစစ်ဘေးဒုက္ခသည်3000ကျော်ဟာပေါက်တော့ပြင်စစ်ဘေးချောင်စခန်းနဲ့ပုံတို့ကျုံမြို့အောင်မင်္ဂလာကျောင်းတွေမှာစစ်ဘေးခုလုံလာနေခဲ့ကြတာပါအများစုကတော့ရွာထဲမှာတပ်မတော်ကနေတတ်ဆွဲနေထိုင်တာတပ်မတော်ကဖြတ်တန်းသွားလာတွေကိုကြောက်ရွံ့ပြီးစစ်ဘေးဒုက္ခသည်စခန်းကိုရောက်လာတယ်လို့ဘုံလူကျုံမြို့နယ်ပိုးရှိပြင်မဟာမိတ်ကူညီရေးဖွဲ့တာဝန်ရှိသူတွေကဆိုပါတယ်ဒီခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့အေအေလက်နက်ကန်ဖွဲ့တို့စစ်ရေးပဋိပက္ခကြောင့်စစ်ရှောင်းဥယျာဉ် 4,000 ကျော်တိုးပွားနေတယ်လို့ဒုက္ခသည်ရေးဖြည့်ရှင်းဖို့ကလည်းခက်ခဲတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
နိုင်ကုန်အိမ်ပါရှင်